မေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာအိမ်မှာတီထွင်ထားတဲ့နိုင်ရီတလုံးကျောင်းကိုယူသွားခဲ့လို့အဖမ်းခံခဲ့ရတဲ့အသက်14နှစ်အရွယ်မွတ်စလင်ကျောင်းသားလေးကိုသမ္မတဥဘာမားကအိမ်ပြူရောကိုလာရောက်ဖို့ဖိတ်ကြားလိုက်ပါတယ်။တက်ဆက်ပြည်နယ်ဒဲလပ်စ်အထက်တန်းကျောင်းကကိုရန်ကျောင်းသားအာမက်မိုဟာမက်ဟာသူ့အိမ်မှာတီထွင်ထားတဲ့စကစ်ဘော့နဲ့ဝါယာတွေတပ်ဆင်ထားတဲ့နိုင်ရီကိုတနင်္လာနေ့ကကျောင်းကိုယူလာတဲ့အချိန်သူ့ရဲ့အင်္ဂလိပ်စာဆရာမကဘုံလို့ထင်ပြီးရဲကိုအကြောင်းကြားခဲ့တာကြောင့်ယာယီဖမ်းဆီးခံခဲ့ရပါတယ်။ဒီဖြစ်ရပ်ဟာအမေရိကန်ပြည်ထောင်စုအတွင်းလူနည်းစုတွေနဲ့မွတ်စလင်တွေကိုကြောက်ရွံ့မုန်းသည်စိတ်ကိုအခြေခံတဲ့ခွဲခြားဆက်ဆံမှုဆိုပြီးဝေဖန်ပစ်တင်မှုတွေပေါ်ပေါက်ခဲ့ပါတယ်။အခုတော့အာမက်မိုဟာမက်ကိုသမ္မတဥဘာမားက8/19ရက်အင်မီရိုမြခင်မြန်မာကျင်းပမဲ့ဂျယ်ရီဆုံနာကိုကြီးမဲ့ညအခမ်းအနားကိုတက်ရောက်ဖို့ဖိတ်ကြားလိုက်ပါတယ်ရှင်။